အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ပြည်သူတွေနှစ်ပေါင်းများစွာရင်ဆိုင်နေရတဲ့ဆင်းရဲမွဲတေမှုကနေချက်ချင်းလွတ်မြောက်ဖို့အာမမခံနိုင်ပေမဲ့ပွင့်လင်းမြင်သာတဲ့အစိုးရတရက်ဖြစ်ရေးကိုတော့အာမခံနိုင်တယ်လို့ကချင်ပြည်နယ်ကိုစီယုံရေးရောက်နေတဲ့တောင်ဆန်းစုကြည်ကပြောလိုက်ပါတယ်။ဆင်းရဲမွဲတေမှုလွတ်မြောက်ဖို့အတွက်အစိုးရတရက်အနေနဲ့စီမံကိန်းပင်မှာအဂတိလိုက်စားမှုကင်းရှင်းပြီးပွင့်လင်းမြင်သာဖို့နဲ့ပညာရေးအဆင့်အတန်းကိုမြင့်တင်ဖို့အရေးကြီးတယ်လို့လည်းထောက်ပြခဲ့ပါတယ်။ကချင်ပြည်နယ်စီယုံရဲခီးစဉ်တွင်မှာတော့ငိန်ချမ်းရင်မြစ်ဆုံစီမံကိန်းတို့အပေါ်ထောက်ခံသူတွေရဲ့မေခွန်းတွေနဲ့လည်းရင်ဆိုင်ခဲ့ရပါတယ်။မတ်တိန်ထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအခုလာမဲ့လွှတ်တော်ရွေးကောက်ပွဲတွေမှာအမတ်နေရအများစုအနိုင်ရပြီးအစိုးရဖွဲ့လာနိုင်ခဲ့ရင်လေပြည်သူတွေနှစ်ပေါင်းများစွာခံစားနေထိုင်ရတဲ့စီးရဲမွဲတေမှုကိုချက်ချင်းလည်ငင်ဖြေရှင်းပေးနိုင်မှာမဟုတ်ဘူးလို့ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ကကချင်ပြည်နယ်ဗမော်မြို့ကထောက်ခံသူတွေကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့တရားဥပဒေစိုးမိုးမှုရှိတဲ့အစိုးရတရားနိုင်ငံတော်ရဲ့စီးပွားရေးစီမံကိန်းတွေကိုပြည်သူတွေအကျိုးရှိအောင်ပွင့်လင်းမြင်သာမှုရှိရှိလှုပ်ဆောင်ပေးဖို့နဲ့အစိုးရတရားရဲ့လှုပ်ဆောင်ချက်တွေကိုပြည်သူကမကြိုက်ရင်ချက်ချင်းဖြုတ်ချနိုင်တဲ့နိုင်ငံရေးစနစ်မျိုးကိုတော့အာမခံပေးနိုင်တယ်လို့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဗမော်မျိုးကထောင်းနဲ့ချီတဲ့ထောက်ခံသူတွေကိုပြောဆိုခဲ့ပါတယ
်မနက်တော့ပြည်ဒီမနက်မှာကျွန်တော်တို့ဘဝကိုကြောင်းလဲဖို့အတွက်ဘာရလို့ပဲသိကြဖို့ဆိုတော့သိရတဲ့ဘောမှာဒီမနက်ကျင်းမှာလုံလောက်တဲ့စီစဉ်ရေးကျင်းနိုင်တော့တဲ့ဘယ်တော့မှမရှိဘူးဆိုရင်မနက်တော့ဘယ်မှာအမှန်အတိုင်းလုပ်တဲ့ရေးကောက်ဖို့ကစီစဉ်ရတဲ့တော့အပေါ်ကျုံကတော့ဆုံးဖြတ်ရုံနဲ့ဆိုင်ကားတဲ့စီစဉ်ကလေးလားလို့သိကြတယ်မဟုတ်ပါဘူးလို့ပြောကြတယ်
ကချင်ပြည်နယ်တွင်ကဆစ်ဆောင်ဒုက္ခသည်တွေအရေးနဲ့တစ်တောတန်စာတာထုတ်ယူတဲ့အခြေအနေတွေကိုလည်းဒေါအောင်ဆန်းစုကြည်ကဝေဖန်ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံတွင်ကနိုင်ငံခြားသားတွေအများအပြားဝင်ရောက်လာမှုမှာဒေါအောင်ဆန်းစုကြည်မှာတာဝန်ရှိပါသလားဆိုတဲ့ထောက်ခံသူတဦးရဲ့မေးခွန်းကိုတော့ဒေါအောင်ဆန်းစုကြည်ကအခုလိုဖြေကြားသွားပါတယ
်။ဒီနေရာကတော့မသာဇလိုက်တော်မှာဩစာရဲ့အင်အားတွေရှိဒီနိုင်ငံလည်းလို့သိရနေပါဘူးလို့ပြောတယ်
ဒေါ်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်အတွင်းမှာတော့ကချင်ပြည်သူအများစုကငင်းချမ်းရင်းနဲ့အရင်စစ်ဆိုးရလက်ထက်တရုတ်တို့နဲ့သဘောတူထားတဲ့အီယာဝတီမြစ်ဆုံရေကာတာတိဆောက်ရေးလုပ်ငန်းတို့အပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူဝါဒတွေကိုမေးခွန်းထုတ်မှုတွေနဲ့ရင်ဆိုင်ခဲ့ရပါတယ်NLD ရဲ့မြေချင်းနာပြည်သူ့လွတ်တော်ကိုစလေလာဦးအင်ထုံးခန္တော်ဆန်ကအခုလိုပြောပါတယ
်။ငင်းချမ်းရေးကိစ္စနဲ့အကြေညွများ NLD အစိုးရဖြစ်လာရင်ငင်းချမ်းရေးကိစ္စနဲ့ဘယ်လိုဆောင်ရွက်ပေးမလဲဆိုရမေးခွန်းမေးကြပါတယ်။နောက်ပြီးမြစ်ဆုံရေကာတာနဲ့ပတ်သက်ပြီးမှဘယ်လိုလုပ်မလဲဆိုတဲ့ဟာကိုရောသူတို့မေးကြပါတယ်။အခုလောလောဆယ်တော့ဒီဘက်ပိုင်းတော့ဒီပါရာရေးကိစ္စနဲ့ပတ်သက်ပြီးမှတော့ဘာဆိုရင်သိတော့မရှိပါဘူး။ဥပမာဗုဒ္ဓဘာသာတရားတွေခရစ်ယာန်တွေနဲ့ဘာဖြစ်တယ်ညာဖြစ်တယ်ဘယ်သူမှလည်းဘာမှမပြောသလိုခရစ်ယာန်တွေဘက်ကလည်းဒီဗုဒ္ဓဘာသာပေါ်မှာဘယ်လိုမှမမြင်ကြပါဘူး။ဘာသာရေးရတော့ကျွန်တော်ဒီမကျင်းတဲ့အတိုင်းတာတော့ဘာမှမဖြစ်ပါဘူး။
NLD နိုင်ရပြီးအစိုးရဖွင့်နိုင်တဲ့အခါအပြက်ခတ်ရက်စဲရေးနဲ့ငင်းချမ်းရေးကိုအဓိကထားဆောင်ရွက်မယ်လို့ဒေါအောင်ဆန်းစုကြည်ကဖြေကြားခဲ့ပေမယ့်ဘလို့ပုံစံမျိုးဆောင်ရွက်သားမလဲဆိုတာကိုတော့မဖြေကြားခဲ့ပါဘူး။ကချင်ပြည်သူတွေကြားအကြီးကျယ်စိုးရိမ်နေကြတဲ့မြစ်ဆုံရေကာတာစီမံကိန်းအရေးကိုလည်းအရင်စစ်စိုးရနဲ့တရုတ်တို့ကြားမြစ်ဆုံရေကာတာအရေးဘလို့စားချုပ်ချုပ်ဆိုထားတယ်ဆိုတာကိုသိရှိမထားတာကြောင့်စီမံကိန်းနဲ့ပတ်သက်ပြီးရှေ့ဆက်ဘလို့ဆောင်ရွက်ရမလဲဆိုတာကိုမသိရှိသေးတဲ့အကြောင်းနဲ့အစိုးရဖွင့်နိုင်ခဲ့ရင်တော့စစ်အစိုးရနဲ့တရုတ်တို့ကြားမြစ်ဆုံရေကာတာစီမံကိန်းဘလို့သဘောတူဆောင်ရွက်ထားတယ်လဲဆိုတာကိုပြည်သူကိုအရင်ဆုံးတင်ပြသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။အရင်စစ်အစိုးရလက်ထက်တုန်းကတရုတ်နဲ့သဘောတူထားခဲ့တဲ့မြစ်ဆုံရေကာတာတိဆောက်ရေးစန့်ကျင်ကန့်ကွက်မှုတွေကြုံခဲ့ရပြီးနောက်မှာတော့လက်ရှိသမ္မတဦးသိန်းစိန်ကမြစ်ဆုံရေကာတာတိဆောက်ရေးလုပ်ငန်းကိုသူ့သမ္မတတန်းမှာခေတ္တအဆိုင်ငံ့ထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့တရုတ်နဲ့မြန်မာတို့ကြားဘလို့ပုံစံမျိုးသဘောတူထားလဲဆိုတာကိုတော့အများပြည်သူကိုတင်ပြတာမျိုးမရှိသေးပါဘူးရှင်။